စနေနေ့ညပိုင်းမှာထိုင်ဝမ်မြို့တော်ထိုက်ပေကရေကစားအပန်းဖြေဥယျာဉ်အတွင်းမီးလောင်ခဲ့တာကြောင့်လူပေါင်း900လောက်တန်းရရသွားပြီးအဲ့ဒီထဲက200နီးပါးလောက်ကတော့ဒဏ်ရာပြင်းထန်ပါတယ်စတေရှုရှင်မြင့်ဘော်ကနေရောင်စုံပေါင်တာတွေကိုကျဲချလိုက်တဲ့အချိန်မှာမီးလောင်မှုဖြစ်ပွားခဲ့ပြီးလူအများစုရဲ့ခန္ဓာကိုယ်အောက်ပိုင်းကိုမီးလောင်ကျွမ်းခဲ့ပါတယ်အဲ့ဒီအချိန်မှာဒီဂီတာဝိုင်းကိုလာကြည့်ကြတဲ့လူငယ်1000လောက်ဟာကခုန်နေကြတာပါမီးလောင်မှုကြောင့်ဒဏ်ရာရသူတွေကို Formosa ဥယျာဉ်ကနေအပြင်ကိုတဲထုတ်လာခဲ့ကြပြီးတချို့ကလည်းအဲ့ဒီဒဏ်ရာကအနာရီတက်တောင်ရေလောင်းပေးကြပါတယ်ထိုင်ဝမ်ဝန်ကြီးချုပ်မောင်ချန်ကူကအများပြည်သူကြားအခုလိုရောင်စုံပေါင်တာတွေတုံးတာကိုတားမြစ်လိုက်သလိုထိုင်ဝမ်သမရမရင်ချောင်းကလည်းဒဏ်ရာရသူတွေကိုဆေးရုံမှာတွားရောက်ကြည့်ရှုခဲ့ပါတယ်။ဟောင်ကောင်မှာ၄ဦး၊တရုတ်ပြည်မှာကြီးက၂ဦးနဲ့မကာအို၊ဂျပန်၊မလေးရှား၊စင်ကာပူတို့ကတအူးစီဒီဒဏ်ရာရသူတွေအထက်မှာပါဝင်ပါတယ်။တခြားနိုင်ငံသား၃ဦးကတော့ဘယ်နိုင်ငံကလဲဆိုတာကိုမသိရသေးပါဘူး။မီးလောင်မှုကိုမြန်မြန်ဆန်ဆန်နှိမ့်သက်နိုင်ခဲ့တယ်လို့ထိုင်ဝမ်သတင်းတွေမှာဖော်ပြပြီးအခုအခါမှာဒီမီးလောင်မှုဖြစ်ပွားတာနဲ့ပတ်သက်လို့စတင်စုံစမ်းစစ်ဆေးနေပါတယ်ခင်ဗျာ။